င်္ဂါညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်ဇွန်လ9ရက်တနင်္ဂနွေနေ့ညနေ 6:00 အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာစားဖို့ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မသင်္ကီထိုက်ပါစမုတ်ဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ထိပ်သီးစည်းဝေးပွဲကတော့မနေ့စနေနေ့ကပြီးဆုံးသွားပြီဖြစ်ပြီးအမေရိကန်သမ္မတအနေနဲ့တော့အောင်မြင်မှုတချို့ရရှိခဲ့ပါတယ်။အမေရိကန်ကုမ္ပဏီတွေနဲ့စီးပွားရေးကွန်ရက်တို့ကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းအင်တာနက်ကနေဖောက်ထွင်းခိုးဝင်ခဲ့သူတွေဟာရုရှားအစိုးရအတွက်အလုံလုံနေသူတွေဖြစ်တယ်လို့အမေရိကန်ထိပ်တန်းသတင်းစာကြီးကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဒုက္ခသည်တွေပြန်လက်ခံရေးမြန်မာကိုကုလသမဂ္ဂဘက်ကတိုက်တွန်းဖို့ဘင်္ဂလားဒေ့ရှ်ကတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြမယ်သတင်းစာတွေထဲမှာပုံမှန်60ယောက်ခန့်ကြီးဖျက်သိမ်းရင်းနဲ့ပတ်သက်လို့
ကျွန်တော်တောင်းဆိုချက်ဒီအဲတွေကတစ်ခုမှမပါလာဘူးကော။အဲဆိုတော့ကျွန်တော်တို့ကဒီစက်ပတေးကြီးမှာဆက်ကြောက်ကဒီကိုဖြတ်သိမ်းပြီးတော့အခြားပုံမှန်တွေကိုပြင်တာကြီးဖြတ်တာကြီးလည်းရှိရပြီးတော့အချက်20ကျော်ပဲ။အဲဆိုတော့အဲ့ဒီချက်ကြီး
60ယောက်ခန့်ကြီးပုံမှန်ဒီဖြတ်သိမ်းရေးဦးဆောင်လှူရှားသူတူဦးဖြစ်တဲ့ကိုဆောင်ခပြောသွားတာပါ။အပြည့်အစုံကိုသတင်းတွေပြီးမှနားဆင်ကြရမှာပဲ။ဒီအကြောင်းနဲ့အတူရှစ်သတင်းပတ်မှာမြန်မာနိုင်ငံကိုလာရောက်မြက်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ရဲ့ခီးစဉ်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့တတိပေးထုတ်ပြန်ချက်ပေါ်အမြင်သဘောထားဒီနောက်တစ်ခါဒီတရုတ်နိုင်ငံနဲ့ဟောလိဝုဒ်ရုပ်ရှင်ထုတ်လုပ်မှုအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကခေါင်းဆောင်တွေရဲ့ G20 ထိပ်သီးအစည်းအဝေးဟာစနေနေ့ကအဆုံးသတ်သွားပြီဖြစ်ပြီးရုံးရင်းဆန်ကဆန္ဒပြပွဲတွေဖြစ်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အထူးအာရုံစိုက်ခံခဲ့ရသူဖြစ်ပါတယ်သမ္မတထရန့်ကအောင်မြင်မှုရခဲ့တဲ့ကိစ္စတွေထဲမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှွေးထွေးပြီးအပြန်အလှန်ရှိတဲ့အစည်းအဝေးဆီးရီးယားမှာတစ်စိတ်တစ်ပိုင်းအပြစ်ခတ်ရစဲရေးသဘောတူညီချက်နဲ့ဗီတင်နဲ့ကုတ်တွေးရေးဆိုင်ရာသဘောတူညီချက်တစ်ခုရဖို့အရှိန်မြင့်လှုပ်ဆောင်သွားမယ်ဂရိကဝတ်တို့ပါဝင်ပါတယ်။ထိပ်သီးအစည်းအဝေးအဆုံးသတ်ကြေညာချက်ထဲမှာတော့အမေရိကန်သမ္မတနဲ့ G20 ရဲ့ကျန်တဲ့19နိုင်ငံကခေါင်းဆောင်နေကြရာသီဥတုပြောင်းလဲမှုဆိုင်ရာကြံ့နေသေးတဲ့ကွဲပြားမှုတွေကိုချပြထားသလိုအထူးကြံဝါဒအဖြစ်ကြဲကြဲပြန့်ပြန့်မြင်ထားကြတဲ့ထရန့်ရဲ့အမေရိကန်သားပထမဆိုတဲ့မူဝါဒကိုလည်းတုံ့ပြန်ချက်တစ်ခုထည့်သွင်းထားပါတယ်။ကိုဂျိုးစီပွားကာကွယ်ရေးဝါဒကိုရပ်ဆိုင်းသွားဖို့သဘောတူကြတယ်လို့ကြီးညာချက်ထဲမှာခေါင်းဆောင်တွေကပြောထားပါတယ်။ထိပ်သီးအစည်းအဝေးနောက်ဆုံးနေ့မှာမစ္စတာထရန့်ဟာအင်ဒိုနီးရှား၊စင်ကာပူ၊ဂျပန်၊တရုတ်နဲ့ဗီတင်နိုင်ငံတွေကခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးပြင်ပမှာတီးခြားစီတွေ့ဆုံခဲ့ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံတာမှာတော့တောင်အာရှဒေသကအကြံဖက်ဝါဒီကွန်ရက်ကိုနှိမ့်နှင်းရေးသူတို့ရဲ့တန်ထိတ်ထံကိုခေါင်းဆောင်နှစ်ဦးအလေးထားပြောခဲ့ကြတယ်လို့သမ္မတအင်ဂျူရောကပြောပါတယ်။ဒါ့အပြင်စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့လည်းတွေ့ဆုံခဲ့ပြီးအမေရိကန်နဲ့စင်ကာပူကြားဆက်ဆံရေးပိုပြီးတော့ကြီးမားတဲ့အဆင့်ထိရောက်ဖို့မျှော်လင့်ထားတယ်လို့တွေ့ဆုံပွဲအပြီးမှာသမ္မတထရန့်ကပြောပါတယ်ရှင်။
ပြည်ကသတင်းပတ်တွေအတွင်းအမေရိကန်ရဲ့စွမ်းအင်နဲ့နျူကလ িয়ার ကုမ္ပဏီတွေရဲ့စီးပွားရေးကွန်ရက်တွေကိုအင်တာနက်ကနေဖောက်ထွင်းပြီးတော့ခိုးဝင်ခဲ့တဲ့သူတွေဟာရုရှားစိုးရွားအတွက်အလုံးလုံးနေသူတွေဖြစ်တယ်လို့အမေရိကန်ရဲ့ထိပ်တန်းသတင်းလာကြီးကဖော်ပြလိုက်ပါတယ်။အင်တာနက်ကနေဖောက်ထွင်းခိုးဝင်ခဲ့တဲ့သူတွေဟာရုရှားစိုးရွားအတွက်အလုံးလုံးနေသူတွေဖြစ်တယ်လို့အမည်မဖော်တဲ့အမေရိကန်အစိုးရတာဝန်ရှိသူတူကအတည်ပြုခဲ့တယ်လို့စနေနေ့နောက်ပိုင်းကထုတ်ဝေခဲ့တဲ့ Washington Post သတင်းစာကြီးကဖော်ပြပါတယ်။အင်တာနက်ကနေဖောက်ထွင်းခံလိုက်ရတဲ့ကုမ္ပဏီတွေရဲ့လုပ်ငန်းတွေမှာထိခိုက်တာမရှိတာကြောင့်ရုရှားရဲ့ရည်ရွယ်ချက်ကဘာဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့သူက Washington Post ကိုပြောပါတယ်။ဒါပေမဲ့လည်းအခုလိုစိုက်ဘာတိုက်ခိုက်မှုဟာဒီကုမ္ပဏီတွေတဲကိုဝန်နိုင်မဲ့နည်းလမ်းတွေကိုရှာဖွေဖို့ထောက်လှမ်းတာဖြစ်တယ်လို့ရှင်းပြကြောင်းအမေရိကန်တာဝန်ရှိသူတူကပြောပါတယ်။ Internet ကနေစိုက်ဘာတိုက်ခိုက်မှုတွေလုပ်တဲ့လူတွေအကုန်လုံးဒါမျိုးလုပ်ကြတာဖြစ်တယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့တစ်ပတ်ကကုမ္ပဏီတွေရဲ့စီးပွားရေးနဲ့အုပ်ချုပ်ရေးစနစ်တွေကိုတိုက်ခိုက်ခံခဲ့ရတယ်လို့အမေရိကန်စွမ်းအင်ဝန်ကြီးဌာနကတီးပြခဲ့ပြီးအဲ့ဒီကုမ္ပဏီတွေကိုအကာအကွယ်ပေးနိုင်အောင်ကူညီပေးနေတယ်လို့လည်းပြောကြားခဲ့ပါတယ်။ဘသူပဲဝါဆိုတာမသိတဲ့ internet hacker တွေဟာ nuclear စွမ်းအင်နဲ့အရေးပါတဲ့အခြေခံအဆောက်အုံတွေကိုပြစ်မှတ်ထားနေတယ်လို့ American အမိမြေလုံခြုံရေးနဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုတို့ကစွမ်းအင်ကုမ္ပဏီတွေကိုပြီးခဲ့တဲ့ဇွန်လနောက်ပိုင်းကသတိပေးခဲ့ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုရှော့ချရေးရုရှားဘက်ကပထမဆုံးအဆင့်လှုပ်ဆောင်ရမယ်လို့ American ဘက်ကပြောဆိုထားတယ်ဆိုပြီးနိုင်ငံဆိုင်ဝန်ကြီး Rex Tillerson ကဒီကနေ့ယူကရိန်းနိုင်ငံ Kiev မြို့တော် ခီးစဉ်အတွင်းမှာပြောဆိုလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းပဋိပက္ခတွေအဆုံးသတ်ရေးလက်ရှိပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ပေါ်ထောက်ပံ့ပေးရေးတို့နဲ့ပတ်သက်ပြီးယူကရိန်းသမ္မတ Petro Poroshenko နဲ့အမေရိကန်နိုင်ငံဆိုင်ဝန်ကြီးတို့တွေ့ဆုံဆွေးနွေးပြီးနောက်မှာ နိုင်ငံသားဝင်ကြီးတီလာဆန်ကအခုလိုပြောဆိုရာဖြစ်ပါတယ်။မြောက်အတ္တလန္တိတ်ဆက်စာချုပ်အဖွဲ့နေတိုးဆန်ရအမေရိကန်တာမတ်ကြီးဟောင်းကတ်ဘိုကာကိုယူကရိန်းရဲ့ဆက်စပ်ညှိနှိုင်းရဲ့အထူးကိုယ်စားလှယ်ဖြစ်လဲဝင်ကြီးတီလာဆန်ကခန့်အပ်ထားပါတယ်။မစ္စတာဘိုကာကဝင်ကြီးတီလာဆန်နဲ့အတူယူကရိန်းနိုင်ငံခီးစင်မှာလိုက်ပါသွားတာဖြစ်ပါတယ်။ယူကရိန်းရဲ့ဆက်စပ်ညှိနှိုင်းရဲ့ Germany piente Russia ne Ukraine nengen o pwesi thare. Normandy format apwaye Ukraine ye sisan hinai mu ma pa wintu alon ne pongman sisan hinai toya ma pshipare shen.
ဤရတဖွဲ့အနေနဲ့လာမယ့်နိုင်ပိုင်းအတွင်းမှာမိုးဆိုးမျိုးကိုအောင်နိုင်လိုက်ပြီဆိုတာကိုကြေညာနိုင်ဖို့မျှော်လင့်တယ်လို့ဤရလုံခြုံရေးတပ်ဖွဲ့တွေကပြောကြားလိုက်ပါတယ်။အဲဒီလိုဆိုရင်တော့ဤရနိုင်ငံမှာအဲစစ်သွေးကြော်တွေကိုချိန်မုန်နိုင်လိုက်မှာလည်းဖြစ်ပါတယ်။ကျွန်တော်တပ်ဖွဲ့တွေရရှိကိုစက်တက်နိုင်ဖို့လုပ်နေပြီးမြစ်ကိုရောက်ဖို့တိတ်မလို့တော့ဘူးလို့ဘူးတွဲစစ်စင် Tabian American Taya Bomujo Robert Soft Gale. You are the poetry on Mugu Tinya Buga, Timuluro, Bulu, Pegamashi, AFP, Trentanago, Piovari. You are the Tuzija, I stepori, Hamu, so mu, Hama, the PB, so qua, Laniara, John, Astigo, Nayara, Melu, Bigger, the Embadi, Dema, Jinja, come on, Josu, Gedavari. Damele, Guya, Bini, Tremara, you are the Tuzi, the Shayung Ha, Tendalok, Himabobe, Nini, Gavari, yeah.
Syria and Dalmaima, Pierca, yes, say ye satin, that we made. Syria, so ya dapporin at the bone porridge, that came with short tie ye the bodun y jaga. And now Dalmaima digging it in inkin in, he gave my masalo at the win up your body. Chum nature, Syria appearance in Yinjan ye, Nanganagaya, Juban would cool it, chipari. Did the bodun y jaguro, American at Rasharu, Gamakata, located up your body, she?
Viewer American fan Nini Ben Yamavada season ago, Nini Chonai Gwegani Kononai T. Slidometer Sakon, Kilohas Tikon Chowshetonia. Slidometer Sako, Kilohas Tinganga Chonga. Slidometer Nasanga, Kilohas Titiku Chonga Ruani, Biro Tolan Pini Wife.
Viewer Yamavan season yet, Ningin Yanikin, Being Irish, Nangan, Dwing, Yaman, and Alo, Bianco, Yamas, Suyan, Lilin, Samuel Lazibo, Gula Tamka, Pekka, Don't Abiba, Lu, Being Irish, Nangan, Tai, Winji, Mamo, Aliga, Yosu, like Barry. Bigger than Natal Nagunia Chi, Yakamina Dringa Muslin, Natin Tongan Chowtown Naya Goza Gogo, Bing Larish Nangangani, Yamaning and Tampian Le Lubian Bigger B. Pietetu, Bing Larish Nangatai Winjiga Gula Damga, Dokademiasa Yam Hamingigu, Piosu Kevari, Nananganja Dokade, the Town Shia Nasedugo, Nanganas is a yellow and a bison tabby pippy may, Natal Nagunega Salu, Yamasuya Pega, Dokade, Pianle Lekan Yelunga Singu, Yasan Tari Abomaro, So yin Buba Mide to Ping Larish Nangatai Winjiga. Gulam Haminji Philippo Grandigo at the bigger jamle, Nangatai Winitana Topian Jemma Popiamare, Ping Larish Nangan Pekka, Yama Doka de Ripianle Koyu ye, Yin Yama Suya says Samuel Labi me, Ludi Shinja Topo Pioso Mugaro Mashila Bau. Bing Larish Nangan Kovazama, Yama Pekka, we have Laduri Nyabia Lara down. Did I drink Lumu, Sibuay, Nangan ye? Did I drink Puati, seeing Jemma Yasanya, sit down, you call you Naimu? Now the power up a winch ye, Ludaje Sanamu Sayane, Lunjo ye, a chinny to a boma, so your moody, pissy, Lule. Bing Larish Nangan, when you got Yosu Kiraba. Jamma Wim Yamaning and Darin at Doka, there we go. Bing Larish at Suya Pekka, Ludaje Sana Tautamu Sanya, good nire. Bambo Samya Binirarigo. Gula Tamga yet Doka de Miasayam, Haminji Yo Chiego, Nanganjai Winjiga, Shimpia Kevade, Gula Tamgam, Haminji, Philippo Grandicaro, Yamaning and Kissing a Bima, Bing Larish Nangango, Yashi de Rapi, Manechian, Tenel Hanimaro, Kovazaga, Yama Doka de Rigo, Doya, Twisoma, Piet Lule, Nanganjai Tana, Tina, Jemma, Popia, Tavareshe.
Tionangan, Noble, Nanya Sushi, and Lucia Bo Nene, Pibama, Dobby, or Sekutamu, Kaiwood. တိတ်နောက်မကြသေးဘူးလို့တရုတ်စေယုံကိုစနေနေ့ကသွားရောက်ကြည့်ရှုခဲ့တဲ့အနောက်နိုင်ငံဆရာဝန်အုပ်ကပြောကြားလိုက်ပါတယ်။ဒါမဲ့လည်းလူရှာဖို့အနေနဲ့ပြည်ပကိုသွားပြီးတော့စေကူတာမှုလုပ်မယ်ဆိုရင်တက်နိုင်သမျှအများဆုံးလုပ်ဖို့လိုတယ်လို့ဂျာမနီနဲ့အမေရိကန်ကဆရာဝန်အုပ်ကကြေညာချက်ထုတ်ပြီးပြောကြားပါတယ်။လူရှာဖို့အနေနဲ့ဂျာမနီတောင်မှမဟုတ်အမေရိကန်ပြည်ထောင်စုမှာစေကူတာမှုခံယူနိုင်မလားလို့သူနဲ့သူ့မိသားစုကမေးခဲ့ကြောင်းအမေရိကန်ပြည်ထောင်စု MD Anderson ကစာဌာနဆရာဝန်ဂျိုးဆပ်ဟာမန်နဲ့ဂျာမနီနိုင်ငံ Heidelberg Tech တို့ကဆရာဝန်မာကတ်စ်ဘော့ချ်လာတို့ကပြောပါတယ်အသက်62နှစ်ရှိဖြစ်တဲ့လူရှာဘိုဟာတရုတ်နိုင်ငံမှာအခြေခံလူခွင့်ရရှိဖို့အကြမ်းမဖက်ပဲတိုက်ပွဲဝင်ခဲ့တာကြောင့်2009ခုနှစ်မှာ2017နှစ်ကျခဲ့ပါတယ်အဲဒီနောက်သူ့ကိုအသည်းကင်ဆာကြောင့်ဆေးကုသဖို့ဆိုပြီးတော့တရုတ်နိုင်ငံအရှေ့မြောက်ပိုင်းကရှန်ယန်းမြို့ကဆေးရုံကိုပို့လိုက်တာပါလူရှာဘိုကိုပေးနေတဲ့ကုသမှုတွေဟာမံကန်မှုရှိတယ်လို့အဲဒီဆရာဝန်နှစ်ယောက်ကအတည်ပြုခဲ့တယ်ဆိုပြီးတရုတ်ဆေးပညာသိပ္ပံတက္ကသိုလ်ကလည်းပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ရဲ့အကြမ်းဖက်ဝါဒတိုက်ဖြတ်ရေးမှာတချင်းကအဓိကကျခဲ့တဲ့ပါကစ္စတန်နိုင်ငံအနေနဲ့အကြမ်းဖက်ဝါဒီအဖွဲ့တရားစင်ကျော်ခေါင်းရာအဖြစ်ဆွဆဲချက်တွေထွက်ပေါ်လာပြီးနောက်မှာတော့ပါကစ္စတန်ဘက်ကအမေရိကန်နဲ့ပို့ပြီးတော့ခက်ခွာခွာဖြစ်လာပြီးတရုတ်ရုရှားတို့နဲ့ပို့ပြီးတော့နှွေးနှွေးထွေးထွေးရှိလာနေပါတယ်ပါကစ္စတန်ဘက်ကအိန္ဒိယအပေါ်အစိုးရလွန်ကဲနေတာနောက်မဟာဗျူဟာမြောက်ဒေသတွင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့နိုင်ငံခြားရေးမူဝါဒကိုပုံဖော်နေချိန်မှာပဲအမေရိကန်ရဲ့ကဘာတဝန်ဩစာလွှမ်းမိုးမှုလက်ဟာချက်တွေကိုအမေရိကန်ရဲ့အဓိကပြိုင်ဘက်နှစ်နိုင်ငံတို့ကအခွင့်ကောင်းယူလာတာဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမတ်တငိထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီစံနှုန်းတွေကိုထိခိုက်စေတယ်လို့ဝေဖန်မှုတွေမြင့်တက်လာနေတဲ့ပုံမှန်66ကကြီးပါဝင်ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေကတဆင့်အများပြည်သူသိရှိလည်လာနိုင်အောင်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။ပြည်သူအများနဲ့လူမှုအဖွဲ့အစည်းတွေအနေနဲ့မိမိတို့ဖြစ်ဆက်ပြင်ဆင်လို့တဲ့အကြံပြုချက်တွေကိုလွှတ်တော်ဥပဒေချမ်းကော်မတီကိုပေးဖို့ဆွေးနွေးနိုင်တယ်လို့လွှတ်တော်ဥပဒေချမ်းကော်မတီကဖိတ်ခေါ်လိုက်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်ဆက်သွယ်ရေးဥပဒေကိုပြင်ဆင်သည့်ဥပဒေချမ်းဆိုပြီးပြည်ထောင်စုလွှတ်တော်မှပြန်လည်ပြင်ဆင်ပြဋ္ဌာန်းပြီးနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးအတည်ပြုမဲ့ဒီဥပဒေကိုဒီကနေ့ဇူလိုင်လ9ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေပြန်ကြားရေးဝန်ကြီးဌာနနဲ့လွှတ်တော်အသီးသီးရဲ့အင်တာနက်စာမျက်နှာတွေမှာဖော်ပြထားတာဖြစ်ပါတယ်အဓိကပြင်ဆင်ချက်တွေကတော့ဆက်သွယ်ရေးဥပဒေပုံမှန်3ပုံမှန်ခွဲနိုင်ငံပါဆက်သွယ်ရေးနှင့်သတင်းအချက်အလက်နည်းပညာဝန်ကြီးဌာနဆိုတဲ့စကားရဲ့အစားပို့ဆောင်ရေးနှင့်ဆက်သွယ်ရေးဝန်ကြီးဌာနဆိုပြီးအစားထိုးရမယ်လို့ပါရှိပါတယ်နောက်ဆက်လက်ပြီးတော့ NLD ဆိုရလက်ထက်တရားစွဲဆိုမှုတွေနဲ့ဖမ်းဆီးရေးယူမှုတွေခက်ဆိတ်ဆိတ်ဖြစ်လာနေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးပါအချက်တချို့ကိုလည်းအစားထိုးပြင်ဆင်ထားပါတယ်ဆက်သွယ်ရေးဥပဒေပုံမှန်80ပါပြစ်မှုတွေကိုရဲအရေးယူပိုင်ခွင့်ရှိတဲ့ပြစ်မှုတွေဖြစ်သတ်မှတ်ပြီးသတ်မှတ်ထားတဲ့ပြစ်မှုတွေမှာတပါးကြံပြစ်မှုတွေကိုတရားစွဲဆိုရမှာတော့ဝန်ကြီးဌာနရဲ့ကြိုတင်ခွင့်ပြုချက်ကိုရယူရမှာဖြစ်ကြောင်းနဲ့ပုံမှန်65နဲ့ပုံမှန်66ပါပြစ်မှုတွေကိုအာမခံပေးနိုင်တဲ့ပြစ်မှုတွေအဖြစ်သတ်မှတ်ပြီးနောက်မည်သည့်တရားရုံးကမှပုံမှန်66ဂါကြီးပါဆက်သွယ်ရေးကွန်ရက်ကိုအသုံးပြုပြီးအသက်ရေးဖြတ်မှုကိုသက်ဆိုင်သူဒါမှမဟုတ်ကိုယ်စလဲလွှဲခြင်းခံရသူရဲ့တိုင်တန်းချက်အရာမဟုတ်ဘူးဆိုရင်အရေးယူဆောင်ရွက်ခြင်းမရှိစေရစသဖြင့်ဥပဒေချမ်းမှအသေးစိတ်ဖော်ပြထားပါတယ်ဒီဆက်သွယ်ရေးဥပဒေကိုပြင်ဆင်သည့်ဥပဒေချမ်းအပေါ်မှာပြည်သူအများနောက်အဖွဲ့အစည်းအသီးသီးအနေနဲ့မိမိတို့ဖြည့်ဆွတ်ပြင်ဆင်လို့တဲ့အကြံပြုချက်တွေကိုလွှတ်တော်ဥပဒေချမ်းကော်မတီကိုစာနဲ့ပေးပို့ဆွေးနွေးနိုင်တယ်လို့လူကိုယ်တိုင်နဲ့လာရောက်ဆွေးနွေးနိုင်ပါတယ်လို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီအဖွဲ့ဝင်ဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ရှေ့နေကြီးဦးအောင်သိန်းကဖိတ်ခေါ်ပါတယ်
။ကြံဉာဏ်ကြီးပေးနေပြီကျွန်တော်တို့ဥပဒေချမ်းကော်မတီကိုပေးနိုင်တယ်ကျလာတဲ့ဒီကျွန်တော်တို့အကြံဉာဏ်ပေးလို့အဖွဲ့ကြီးကအဖွဲ့ကြီးနေကိုရင်တွေ့ပြီးတော့ရှင်းပြောင်းလာပြီးတော့လျှောက်တဲ့တွေရှိရဲအနောက်ပြီးတော့အစာအပြည့်လာပြီးကြံဉာဏ်ပေးတဲ့တွေရှိရဲပေါ့နော်အဲ့ဒီပြီးတော့ကျွန်တော်တို့ကဒီမှာဥပဒေချမ်းကော်မတီအစည်းအဝေးဆိုင်တယ်ဆိုင်နေပြီးတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဥစ္စာကတွေကဆက်လက်ပြီးတော့အသုံးပြုသင့်မပြုသင့်ပေါ့ဗျာဘာကြောင့်ဒီဥပဒေကမရှိသင့်ဘူးလဲဆိုတော့တင်ပြချက်ကြော်ရဲနားထောင်မယ်ရှိတယ်လို့ပြောတဲ့လူတွေရှိနေတယ်ကျွန်တော်နားထောင်
ဆက်သွေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းထဲမှာတော့သူတို့အဆိုပြုထားတဲ့အကြံပြုချက်တွေတစ်ခုမှမပါဝင်ဘူးလို့၆၆ကာကြီးဖြတ်သိမ်းရေးဦးဆောင်လှုပ်ရှားသူတူဦးဖြစ်တဲ့ကိုဆောင်ခါကပြောပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေရဲဆိုပြီး၆၆ကာကြီးဖြတ်သိမ်းမှုအပါအဝင်ဆက်သွေးဥပဒေကိုပြင်ဆင်ပေးဖို့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘက်နဲ့ရောလွှတ်တော်နယ ကျွန်တော်တို့ပြင်နာတွေဖြတ်တာတွေလည်းရှိရပြီးတော့အချက်နဲ့ဆက်ကြတယ်အဲဒါကြောင့်အဲ့ဒီချက်တွေအားလုံးလိလိရှိပြီးတော့ဘုံမှာဆက်ကြတာယူပြင်နာပဲတစ်ခုလည်းအဲ့ဒီဥရကြံမှာပါလာတယ်ပေါ့နော်ဆိုတော့အဲ့ဒီဟာကကျွန်တော်တောင်းဆိုရတယ်မကပ်ဘူးလို့ပြောရမှာနောက်တစ်ခုကျတော့လက်ရှိပြင်တဲ့အချက်တွေရောလုံလောက်ပြီးရလို့ကြည့်ရခါမှာလုံလောက်မှုမရှိဘူးပေါ့နော်ဆိုတော့ကိုစိုးတာကဘုံမှာရှိ
ပြည်သူ့လွှတ်တော်ဥပဒေကြောင့်ဆရာကောင်းလာတယ်ဗျာဒီတကယ်လို့ဥပဒေဒါဒီတိုင်းကပြင်ဆိုင်နေဆိုရင်ကျွန်တော်တို့ဒီရေလွှတ်တော်ဆရာပြောသူပြုံးပြီးတဲ့ပုံပြီးကြီးကြီးလာလို့ရှိပါတယ်ဗျာပြည်သူ့လွှတ်တော်ဥပဒေကြောင့်ကော်မတီနောက်အမျိုးသားလွှတ်တော်ဥပဒေကြောင့်ကော်မတီလွှတ်တော်နှစ်ရက်စလုံးကအပြန်အလှန်ဆွေးနွေးအတည်ပြုပြီးတော့မှပြည်ထောင်စုလွှတ်တော်မှာအတည်ပြုပြထမ်းမှာဖြစ်တဲ
ုလမ်းဖဲရဒီလေယုံနဲ့ပါနေတာပေါ့လေအဲ့ဒီနဲ့ပတ်သက်ပြီးချဆွေးနွေးတယ်ဆိုတော့ဒီလိုလို့တော့ဥပဒေကော်မတီနဲ့အကျိုးသက်လို့တော့ဥပဒေကော်မတီတို့ပေါင်းပြီးဖွဲ့ရတဲ့ဖွဲ့ရှိတယ်အဲ့ဒီဖွဲ့ကိုထပ်တင်တယ်ထပ်တင်ပြီးအဲ့ဒီဖွဲ့ရနေပြီးကျွန်တော်တို့ပြီးပြီဆိုရင်သမရရှိ ው တာအတွတ်တော်ပြန်တင်တယ်အတွတ်တော်ကတင်ပြီးရကကြောချောတက်ပြီးပြီးတော့ပြီးအတမရရှိတဲ့ဥပဒေဖြစ်သွားတာ
ဒီအတွက်ဆက်သွယ်ရေးဥပဒေပါပြင်ဆင်တဲ့ပယ်ဖြတ်တဲ့ဥပဒေပုံမှန်တွေနဲ့ပတ်သက်လို့လွှတ်တော်တာဝန်ရှိတဲ့သူတွေစီကိုထပ်မံတွားရောက်ဆွေးနွေးကြမှာဖြစ်တဲ့အကြောင်းကိုလည်းကိုဆောင်ခါကပြောပါတယ
်ကျွန်တော်တို့မှဒီညွှန်လင်းချက်ကလွှတ်တော်မယ်ရှိရတယ်ဆိုတော့ဒါလွှတ်တော်ရောက်သွားတဲ့လွှတ်တော်ရေးလွှတ်တော်ကုလေးရေးဆွေးနွေးပေးလို့ဒါဒီဘက်ဖက်ဖြစ်သွားကျွန်တော်ဘာမှလုပ်လို့မရတော့အဲ့တော့ဒီတော့မက်ဒီနဲ့လွတ်တော်ကိုယ်စီကိနဲ့ကျွန်တော်တို့ဖြတ်ပြဖို့ကျွန်တော်တို့ကြိုးစားနေတယ်။နောက်ခါကျတော့ဒီပို့ပြီးတော့ကြအောင်ကျွန်တော်တို့ဒီအိုင်းကနေပို့ပြီးစီလောက်တာမျိုးတွေဆက်လုပ်သွားမှာပေါ့နော်။အချိန်ကတော့တိတ်မကြမ်းတော့ဘူးပေါ့နော်။အဲ့တော့အမေအဲ့ဒီချင်းတော့ကျွန်တော်တို့ရကြားတော့တယ်ကျွန်တော်တို့ဆက်သွင်းသွားအောင်မယ်ကြာ
။အများပြည်သူသိရှိနားလည်အောင်နဲ့ဝိုင်းဝန်းအကြံပြုဆွေးနွေးနိုင်အောင်လူလူလှုပ်ရှားမှုတွေနဲ့ပညာပေးမှုတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့လည်း66ကားကြီးဖြတ်သေးရေလှုပ်ရှားမှုပူပေါင်းအဖွဲ့ကဆိုထားပါတယ်ရှင်။
မဆုမတင်ပြခဲ့တာဖြစ်ပါတယ်အခုတော့ယဟီလီရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့အစိုးရရဲ့သတိပေးချက်နဲ့ပတ်သက်ပြီးလူအခွင့်အရေးအဖွဲ့ရဲ့အမြင်သဘောထားကိုတင်ပြပေးပါမယ်ရှေ့သတင်းပတ်အတွင်းလာရောက်မဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးထူးကိုယ်စားလှယ်ယဟီလီရဲ့ခီးစဉ်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့သတိပေးထုတ်ပြန်ချက်ဟာဂုဏ်သိက္ခာမဲ့တဲ့လို့ရဖြစ်တယ်လို့နယူးယောက်ခြေဆိုင် WHRW လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဝေဖန်ပြောဆိုလိုက်ပါတယ်မြန်မာအစိုးရကသူတို့ဝင်ခွင့်ပြုမထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အလုပ်ပိုင်ခွင့်တာဝန်နဲ့ပတ်သက်မှုမရှိစေဖို့ယဟီလီကိုကြိုတင်တတိပေးထားကြောင်းဇူလိုင်လ9ရက်နေ့ကထုတ်ပြန်ကြေညာချက်ထုတ်ထားတာပါမိုင်အင်ဂျင်နိုင်ကအပြည့်အစုံဆက်ပြီးပြောပြမှာပါရှင
်အဲ့ဒီကြေညာချက်မှာဇူလိုင်လ10ရက်နေ့ကနေ21ရက်နေ့ထိကြာမြင့်မဲ့မြန်မာနိုင်ငံခီးစဉ်အတွင်းယဟီလီအနေနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့နဲ့လုပ်ငန်းပိုင်းအရာရောရှက်မှုမရှိစေဖို့မြန်မာအစိုးရကတတိပေးထားတာဖြစ်ပါတယ်။ဒါကိုကြည့်ရင်ကုလသမဂ္ဂအပေါ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရကင်တွေပုံဟာအရင်စစ်အစိုးရတွေလက်ထက်ကအတိုင်းပဲဖြစ်နေပြီးအလွန်စိတ်ပျက်စရာကောင်းကြောင်း HRW အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ
်။ It's really absurd even just stupid for the government to make a statement like
အခုလိုမျိုးကြေညာချက်ထုတ်ပြန်ရတာဟာအစိုးရအတွက်မိုင်မဲတဲ့လုပ်ရဖြစ်ပြီးစိတ်ပျက်စရာလည်းကောင်းပါတယ်။ဘာကြောင့်လဲဆိုတော့ယဟီလီရဲ့အစီရင်ခံစာမှာရခိုင်ပြည်နယ်ကအခြေအနေတွေပါဝင်မှာဖြစ်ပါတယ်။သူ့ကိုလူအခွင့်အရေးကောင်စီကတာဝန်ပေးထားတဲ့အတိုင်းရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုမဖြစ်မနေထည့်သွင်းဖော်ပြရမှာဖြစ်ပါတယ်။အဲ့ဒီကသတင်းအချက်အလက်တွေကိုကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကယူသုံးမှာဖြစ်ပါတယ်။ဒီတော့အစိုးရကြေညာချက်ဟာဘာအတိတ်ပဲမှမရှိပဲသူတို့ရဲ့လိလူရှုမှုနဲ့တိတ်ခါမဲမှုကိုသာဖော်ပြနေပါလေ
။ဒါအပြင်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ယန်ဟီလီရဲ့လုပ်ပိုင်ခွင့်မှာမြန်မာနိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေရှိတဲ့နေရာအားလုံးကိုတွားရောက်စုံစမ်းကြည့်ရှုခွင့်ရှိတယ်လို့ Brett Adams ကပြောပါရယ်။
တဖက်မှာတော့မြန်မာအစိုးရဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလိုပိုဂရန်ဒီကိုပြည်ခဲ့တဲ့သတင်းပတ်အတွင်းကရခိုင်ပြည်နယ်ကိုတွားရောက်ကြည့်ရှုခွင့်ပြုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Brad Adams ရဲ့အမြင်ကတော့
It's good that they allowed the High Commissioner to visit but they're ignoring his recommendations.
ကုလသမဂ္ဂမဟာမင်းကြီးကိုလာခွင့်ပြုတာဟာကောင်းတဲ့လုပ်ရဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရဟာမဟာမင်းကြီးရဲ့အဆိုပြုတင်ပြချက်တွေကိုမတိကျကြုံပြုထားပါတယ်။သူ့ရဲ့အဆိုပြုချက်ထဲမှာနိုင်ငံသားဖြစ်ခွင့်ကိစ္စပါပါတယ်။ရခိုင်ပြည်တွင်းကထိန်းသိမ်းရေးစခန်းတွေလို့ပြောနိုင်တဲ့ဒုက္ခသည်စခန်းတွေနဲ့ပတ်သက်တဲ့အခြေအနေတွေကို UNHCR အပါအဝင်အခြား UN agency တွေနဲ့နိုင်ငံကအစိုးရတွေဟာနှိပ်ပေါင်းများစွာကတည်းကတိလာခဲ့ကြတာဖြစ်ပါတယ်။မကြာသေးခင်ကပဲစခန်းတွေကနေအပြင်ကိုထွက်လာတဲ့ရူဟင်ညာတယောက်အကျန်းဖက်တိုက်ခတ်ခံရပြီးအသက်ခံရတာကိုသူတို့တွေ့မြင်ခဲ့ကြပါတယ
်။2012ခုနှစ်နဲ့16ခုနှစ်တွင်မှာအကျန်းဖက်ကျူးလွန်ခဲ့သူတွေကိုအခုချိန်ထိအစိုးရဟာအပြစ်ပေးအရေးယူတာမျိုးမပြုလုပ်ဘဲအကျန်းဖက်ခံရတဲ့ရူဟင်ဂျာမွတ်စလင်တွေကိုပဲသူတို့နေရရင်းတွေကနေအတင်းအဓမ္မဒုက္ခတဲ့စခန်းတွေထဲပို့ဆောင်ပြီးထိမ့်သိမ်းထားတာဖြစ်ကြောင်း Brad Adams ကပြောပါတယ်။ဒီအခြေအနေတွေကိုဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကပြောင်းလဲပေးဖို့လိုအပ်နေတယ်လို့ဆိုပါတယ်။၆ချိန်မြောက်မြန်မာနိုင်ငံခီးစဉ်အတွင်းရန်ဟီလီဟာရခိုင်ရှမ်းနဲ့ကရင်ပြည်နယ်တွေကိုစနစ်ရကြတွားရောက်စုံစမ်းကြည့်ရှုမှာဖြစ်ပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့ရန်ဟီလီရဲ့တောက်ချာနေကထုတ်ပြန်တဲ့ကြေညာချက်မှာမြန်မာနိုင်ငံရဲ့နေရာအတော်များများမှာလုံခြုံရေးတိုးမြှင့်ချထားကြောင်းသိရပြီးဒါဟာလူခွေရေးအခြေအနေအတွက်အထူးစိုးရိမ်စရာဖြစ်တယ်လို့ရန်ဟီလီကပြောပါတယ်။တိကျတဲ့နောက်ဆုံးခီးစဉ်အတွင်းကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာအစိုးရကလုံခြုံရေးအခြေအနေကြောင့်သူ့ကိုကန့်သတ်ခဲ့တဲ့အတွက်အခုတစ်ချိန်မှာတော့အစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ကြောင်းရန်ဟီလီကဆိုပါတယ်။ဒါ့အပြင်အခုတစ်ခေါက်မှာစီးပွားရေးလုပ်ငန်းဆက်မှုလက်မှုဇုံတွေနဲ့ပတ်သက်ပြီးဒေသခံတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့အခြားနေရာဒေသတွေကိုလည်းရန်ဟီလီကတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။အခုခီးစဉ်ကတွေ့ရှိချက်တွေကိုအောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာရန်ဟီလီကအစီရင်ခံတင်ပြမှာဖြစ်ပါတယ်ရှင
်။ဒီဝေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ရှင်။အခုတော့တရုတ်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့တရုတ်နိုင်ငံဟာလှတလုံးနှစ်တွေအတွင်းဟောလိဝုဒ်ကရုပ်ရှင်ထုတ်လုပ်သူတွေပိုပြီးဆွဲဆောင်လာနေပါတယ်။တရုတ်စီးပွားရေးလုပ်ငန်းရှင်တွေကလည်းအမေရိကန်ပြည်ထောင်စုရဲ့ရုပ်ရှင်ဈေးကွက်မှာရင်းနှီးမြှုပ်နှံနိုင်တဲ့အခွင့်အလမ်းတွေကိုရှာဖွေလာနေကြတာပါ။ဒီလိုပတ်သက်ဆက်နွယ်မှုတွေတိုးမြင့်လာတဲ့ပေါ်ဆိုးရိမ်မှုတွေရှိနေတဲ့တစ်ချိန်တည်းမှာပဲနှစ်ဦးနှစ်ဖက်အကျိုးများစေတဲ့ဆိုပြီးရှုမြင်သူတွေလည်းရှိနေပါတယ်။ဒီအကြောင်း Los Angeles မြို့ကနေ VOA သတင်းတောက် Alice Bailey ပေးပို့တဲ့သတင်းကိုနန်းလောင်ကတင်ပြပေးပါလိမ့်မယ်ရှင်
။ရုပ်ရှင်လုပ်ငန်းနဲ့ပတ်သက်လာရင်တရုတ် American ပတ်သက်မှုကနှေးဆိုင်လာပါတယ်။US Asia Institute ကအကြီးအကဲ Chris Fenton ကအခုလိုပြောပါတယ
် When people collaborate on the making of
လူမျိုးပြည်နာလုပ်ငန်းနဲ့ဖြစ်ဖြစ်လူတွေပူးပေါင်းလုပ်ကိုင်တဲ့အခါအတွင်းစိတ်ခံစားမှုကစွဲငင်နေကြတာမျိုးလည်းရှိတယ်ဗျအဲ့လိုဒါတကယ်အလုပ်ဖြစ်တယ်ဆိုရင်စီးပွားရေးကောင်းလာရုံနဲ့မဟုတ်ဘူးနိုင်ငံခြားတန်တမာဆက်ဆံရေးတွေလည်းအားကောင်းလာမှာပါ
အဘိုလာရောက်ရင် US Asia Institute Trustee ကအရာရှိ Chris Fenton က American အောက်လွှတ်တော်အမတ်တွေကိုတရုတ်နိုင်ငံကဖျော်ဖြေရင်းနဲ့သတင်းမီဒီယာလုပ်ငန်းတွေကိုလေ့လာဖို့တရုတ်နိုင်ငံစီခေါ်သွားဖို့ရှိပါတယ်။ဒါအပြင် Hollywood မှာတရုတ်နိုင်ငံသားတွေပို့ပြီးရင်းနှီးမြှုပ်နှံဖို့လည်းတိုက်တွန်းဖို့ရှိပါတယ်။ Chris Fenton ကပဲအခုလိုဆက်ပြောပါတယ
်။ It's a very large piece of the pie because it's roughly
$7 billion တန်ဖိုးရှိတဲ့သိပ်ကောင်းတဲ့ဈေးကွက်ကြီးပါ။နောက်ပြီးတော့အမေရိကန်နဲ့ပူးပေါင်းလုပ်ကင်လို့ရှိရင်ရုပ်ရှင်လုပ်ငန်းတစ်ခုတည်းမှာတင်စီးပွားတိုးတက်လာမယ့်နှုန်းကအကြမ်းကြီး17ဘီလီယံရှိပါလိမ့်မယ်။ကမ္ဘာမှာတရုတ်ဈေးကွက်ကဘာကြောင့်နံပါတ်1ဖြစ်နေသလဲဆိုတာခင်ဗျားမြင်နိုင်ပါတယ
်။တရုတ်နိုင်ငံဟာသတင်းမီဒီယာတွေရုပ်ရှင်ဇာတ်ကားတွေကတဆင့်ပြပကမ္ဘာကိုပိုးပြီးဆွဲဆောင်နိုင်အောင်လုပ်ကင်လာပါတယ်။နောက်တစ်ချက်ကတော့ဟောလိဝုဒ်နဲ့ပြိုင်ဆိုင်ချင်တာပါ။တ ဒီနေ့ဆက်ဆံရေးနှစ်ဆိုင်လာတာဟာဟောလိဝုဒ်မှာတရုတ်တို့ပိုးပြီးယင်းနေမြောင်းလာလာကသူတို့အတွက်ထပ်ပြီးတော့အကျိုးများစေတဲ့အချက်ဖြစ်တယ်လို့ရုပ်ရှင်နဲ့တရုတ်ရဲ့ကျွမ်းကျင်သူစတန်လီရိုဇန်ကအခုလိုပြောပါတယ်
They're also trying to learn as much as they can
about Hollywood American media
Stanley Rosen ကပဲအခုလိုဆက်ပြောပါတယ်။အဲ့တော့ဆေးသစ်အက်စ်အပတီကူလာပရော့ဘလမ်။ဒီချိန်မှာတော့ဒါကိုပြဿနာတည်းရဲ့ရေးလို့မတွေ့သေးပါဘူး။ဘာဖြစ်လို့လဲဆိုတော့အဲ့ဒီယင်းညှို့နှံမှုမှာဘလို့အနောက်ဖွဲ့မျိုးမှာမပါဘူးလေ။ဟောလိဝုဒ်စတူဒီယိုတွေကလည်းကောင်းကောင်းသဘောပေါက်ပါတယ်။တရုတ်ကိုပတ်လိုက်တဲ့ရုပ်ရှင်မျိုးတွေတိတိတသာစပြီးတော့ရိုက်ကူးလာမယ်ဆိုရင်တုံ့ပြန်မှုတွေကလ ဟောင်ကောင်နဲ့ထိုင်းနိုင်ငံကလူတွေကိုပြန်ပေးဆွဲရတာကတရုတ်ရဲ့အခုလိုကြိုးပမ်းချက်တွေကိုထိခိုက်စေပါရယ်ပတ်စံဘလောက်ပဲတုံတုံတရုတ်နဲ့ပတ်သက်ပြီးဖြစ်ပျက်တာမှန်သမျှတရုတ်အစိုးရကတနည်းနည်းနဲ့ပါဝင်ပတ်သက်နေမယ်ဆိုတာလူတွေကခံမှန်းတတ်ကြပါရယ
်ဒါပေမဲ့လုံငန်းပိုင်းအရာပြောရရင်ဟောလိဝုဒ်နဲ့အနီးကပ်ဆက်ဆံခြင်းအပြင်ဘလို့ရုပ်ရှင်ရိုက်မလဲဈေးကွက်ဘလို့ရှာမလဲဆိုတာကိုလေ့လာနိုင်တာကတရုတ်တို့အတွက်အကျိုးရှိစေပါရယ်ဟောလိဝုဒ်မှာတရုတ်တို့နဲ့တွဲလုပ်နေသူတွေအတွက်တော့ကောင်းမွန်တဲ့စီးပွားရေးလုပ်ငန်းဖြစ်ပါရယ်Chris Vanden ကအခုလိုမြင်ပါတယ်
။ If you're thinking like a business person, there is a certain
amount of ဖြစ်တွေ့မယ်ဆိုရင်ခင်ဗျားလုပ်နေတဲ့လုပ်ငန်းမှာဖန်တီးမှုအမြင်ကျင်းတည်ရှိတယ်မှာလေ။ဒါကိုကိုယ်ပိုင်တိဖြတ်ခြင်းလို့လည်းခေါ်ခြင်းခေါ်နိုင်ပါတယ်။ဒါမှမဟုတ်ဒါကိုကောင်းတဲ့စီးပွားရေးလုပ်ငန်းတစ်ခုပဲလို့ပြောရင်လည်းရပါတယ
်။ Hollywood အတွက်အခုချိန်မှာကောင်းတဲ့စီးပွားရေးလုပ်ငန်းကိုပြပါဆိုရင်တော့တရုတ်နဲ့သူရဲ့ရုပ်ရှင်ရုံတွေကိုဆွဲဆောင်ကျင်းတာဖြစ်ပါတယ်ရှင်။
နန်းလောင်တင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်နောက်တစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line 2 meter 24 25 30 50နဲ့ line meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အချက်ပေးစာတွေပို့ဖို့လိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပို့ဖို့နိုင်ပါတယ်ရှင်အခုတော့တရင်အချင်းချင်းကိုမှတ်သိမိထိုက်ကကြေညာပေးပါမယ်ရှင
်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကမြန်မာနိုင်ငံသားအလုံးပြန်ခေါ်ရေးမြန်မာအစိုးရအနေနဲ့အတိတ်ပဲရှိရှိလေးလေးနက်နက်ဆောင်ရွက်လာစေဖို့ကုလသမဂ္ဂဘက်ကတွန်းအားပေးပါလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးမာမုတ်အလီကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီနဲ့မနစ်စနေနေ့ကတွေ့ဆုံဆွေးနွေးရမှာဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကအခုလိုတိုက်တွန်းပြောဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့2005ခုနှစ်အထိရခိုင်ပြည်နယ်တွင်းကမွတ်စလင်23,6569ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံထံပြန်လည်လွှဲပြောင်းပေးခဲ့ပြီဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးကိုပြောဆိုခဲ့ပါတယ်။နှစ်နိုင်ငံကြားဒုက္ခသည်တပေါင်းချော်တို့ကိုနိုင်ငံသားစီစီရေးလုပ်ငန်းတွေပြီးဆုံးထားပြီဖြစ်ပေမဲ့2005ခုနှစ်ကစလို့မြန်မာအစိုးရဘက်ကဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုရပ်ဆိုင်းထားတဲ့အပေါ်မှာတော့အစိုးရနဲ့လို့လဲဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြောဆိုသွားပါတယ်ရှင်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကခေါင်းဆောင်တွေရဲ့ G20 ထိပ်သီးအစည်းအဝေးကမနစ်စနေနေ့ကအဆုံးသတ်သွားပြီဖြစ်ပြီးရုံးရင်းဆန်ကပ်ဆန္ဒပြပွဲတွေဖြစ်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အထူးပဲအာရုံစိုက်ခံခဲ့ရသူဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တည်းအတွင်းအမေရိကန်စွန့်ရင်တဲ့နျူကလ িয়ার ကုမ္ပဏီတွေရဲ့စီးပွားရေးကွန်ရက်တွေကိုအင်တာနက်ကနေဖောက်ထွင်းပြီးခိုးဝင်ခဲ့သူတွေဟာရုရှားအစိုးရအတွက်လုလုံနေသူတွေဖြစ်တယ်လို့အမေရိကန်ရဲ့ထိပ်တန်းသတင်းစာကြီးကဖော်ပြလိုက်ပါတယ်။အင်တာနက်ကနေဖောက်ထွင်းခိုးဝင်ခဲ့သူတွေဟာရုရှားအစိုးရအတွက်လုလုံနေသူတွေဖြစ်တယ်လို့အမည်မဖော်တဲ့အမေရိကန်အစိုးရတာဝန်ရှိသူတို့ကအတည်ပြုခဲ့တဲ့အကြောင်းစနေနေ့နှောင်းပိုင်းကထုတ်တဲ့ Washington Post သတင်းစာကဖော်ပြတာဖြစ်ပါတယ်။
တရင်အချင်းချုပ်ကိုမှတင်ထိုက်ကြညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Bill Barber ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါရှင် VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိ9မီတာ7 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်ရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
From Washington, this is VOA News.